နေရပြန်မှုဆန္ဒရှိနေတဲ့မွတ်စလင်2000ကိုမြန်မာနိုင်ငံထဲပြန်လွှဲပြောင်းမယ်လို့ပြီးခဲ့တဲ့2021ခုနှစ်ဒီဇင်ဘာလထဲမှာတရုတ်ကမြန်မာဘက်ကတာဝန်ရှိသူတွေကိုစာပို့ပြီးတဲ့နောက်အခုတနင်္လာနေ့မှာပဲပထမဦးဆုံးအနေနဲ့အယောက်40ကျော်ကိုစာပြီးပို့ခဲ့တာပါ။သူတို့ကအထောက်အထားအပြည့်စုံရှိတဲ့သူတွေဖြစ်ပြီးရန်ကုန်မန္တလေးနဲ့ရခိုင်ပြည်နယ်ကလာတဲ့သူတွေဖြစ်တယ်လို့တရုတ်မြန်မာနယ်စပ်မူဆယ်မြို့လူဝင်မှုကြီးကြပ်ရေးဌာနကတာဝန်ရှိသူတွေက VOA ကိုပြောပါရယ်။ဒီအကြောင်းရန်ကုန်ကရေးသားပေးပို့တဲ့သတင်းကိုဦးသိန်းထိုင်ဦးပြပြပေးပါမယ်ရှင်
။တရုတ်နိုင်ငံယူနန်ပြည်နယ်ထဲမှာလွတ်လပ်နေတဲ့မြန်မာနိုင်ငံကလာတဲ့မွတ်စလင်အယောက်2000ကိုပြန်ပြီးလွှဲပြောင်းပေးမယ်လို့မူဆယ်မြို့ကမြန်မာတာဝန်ရှိသူတွေကိုတရုတ်နိုင်ငံဘက်ကပြီးခဲ့တဲ့ဒီဇင်ဘာလထဲမှာစာပေးပို့ပြီးကြောင်ကြားခဲ့တာပါ။မြန်မာဘက်ကတော့သူတို့ဟာနိုင်ငံသားဟုံးမှုတရားစစ်ဆေးပြီးလက်ခံသွားမယ်လို့တရုတ်ကိုအကြောင်းပြန်ခဲ့ပြီးအခုဇန်နဝါရီလ10ရက်ဒီနေ့လာနေမှာပထမဦးဆုံးအယောက်40ကျော်ကိုစပြီးလက်ခံလိုက်တာဖြစ်ပါတယ်။သူတို့ဟာရန်ကုန်မန္တလေးနဲ့ရခိုင်ပြည်နယ်ကလာတဲ့သူတွေဖြစ်တယ်လို့မူဆယ်နန်းတော်ဂိတ်ပြန်လည်လက်ခံရေးဌာနရဲ့လက်ထောက်ညွှန်ကြားမှုဦးမျိုးမြင့်ဦးက VOA ကိုပြောပါတယ
်။ဒီနေ့လာတော့ဟောင်းမှာဖြစ်တယ်ဗျာ။ဒီလိုဟို24ရက်ဟောင်းလို့တယ်ဗျာ။ဟိုလက်ခံနေဗျာ။ဒေါက်တာတွေပါရှိဖြစ်တာတော့ဒီနိုင်ငံသားအမှတ်ပုံတွေနေပါပြီအကုန်လုံးပြန်ပြီးတော့ဖြစ်တာပေါ့ဒီပြည်နယ်နယ်တိုင်းလိုက်သိရှိတဲ့ဒီအမှတ်ပုံတွေလုပ်တဲ့မြို့ပေါ့နော်ဒီနိုင်ငံသားဟုတ်မဟုတ်ဆိုတဲ့ဟာပေါ့အဲဒီဟာနိုင်ငံသားဒီဖြစ်မှာပြန်ပြီးတော့လက်ခံနေတော့
ပြီးခဲ့တဲ့2021ခုနှစ်နိုဝင်ဘာလတည်းတုန်းကရှမ်းပြည်မြောက်ပိုင်းမိုးကိုးနဲ့ပန်ဆိုင်မြို့နယ်ကြားမှာရှိတဲ့မထင်မရှားနေဆက်လမ်းတစ်ခုကနေမွတ်စလင်ရောက်တရားကြောက်ကိုတရုတ်လူကြိုးရေးတပ်ဖွဲ့တွေကမြန်မာဘက်ကိုအတိမပေးပဲပို့ဆောင်ခဲ့ပါတယ်ဒီမွတ်စလင်တွေကိုပန်ဆိုင်မြို့နယ်ရဲစခန်းကဖမ်းဆီးလိုက်ပြီးစစ်ဆေးမှုတွေလုပ်ခဲ့ပါတယ်။ဒီကိစ္စဖြစ်ပြီးတဲ့နောက်မှာတရုတ်အာဏာပိုင်တွေကမြန်မာဘက်ကိုမွတ်စလင်2000ပြန်လွှဲပေးမယ်ဆိုပြီးစာနဲ့တရားဝင်အသိပေးတာပါ။အခုတရုတ်နိုင်ငံဘက်ကမွတ်စလင်ရောက်2000တရားဝင်လွှဲပြောင်းပေးမယ်ဆိုတဲ့ကိစ္စကြောင့်ရခိုင်ပြည်နယ်ကမွတ်စလင်တွေကပို့ပြီးစစ်ဆေးခံရနိုင်တယ်လို့မူဆယ်မြို့ကန်တူက VOA ကိုပြောပါတယ်။
အဓိကတော့ရခိုင်မွတ်စလင်ကိုပဲစစ်မှာပေါ့ဒီကျွန်တော်တို့ရှမ်းမြောက်တို့ဒီရှမ်းပြည်တို့မန္တလေးတို့ဒီနာတဝိုက်ကမွတ်စလင်တွေတော့တော့စစ်တာမရှိပါဘူး။အရင်တော့လည်းပြန်လာတယ်ဆိုရင်ဒီတိုင်းပဲလက်ခံနေရပဲလေ။အခုအဓိကကဒီ2000ကျော်ကိစ္စကတော့ရခိုင်မွတ်စလင်မို့လို့လားသူတို့နိုင်ငံသားဖြစ်ခြင်းမဖြစ်ခြင်းအဓိက confirm ပြန်လာတာဖြစ်နေ။သူတို့ရမပုံနေဒါအောက်ပေါက်ပြောတာပေါ့နော်။တချို့လည်းမပုံနေပွားကင်တာရှိတယ်။တချို့လည်းမပုံနေအမျိုးမျိုးရလာတာရှိတယ်။အဓိကအရာကိုစစ်ချင်လို့ဟုတ်မှလည်းကံမမဟုတ်ရင်လည်းမခံဘူးဆိုတဲ့ပုံစံမျိုးထက်နေ
တရုတ်နိုင်ငံထဲမှာသွားရောက်လုလုကန်နေတဲ့မွတ်စလင်အများစုဟာအလုတ်ကန်အစဉ်ပြေကြပြီးတချို့ဆိုရင်လုပ်ငန်းအစဉ်ပြေကြသလိုတချို့လည်းလုပ်ငန်းပိုင်ဆိုင်မှုတွေရှိကြပါတယ်အခုမွတ်စလင်2000လွှဲပြောင်းပေးမယ်လို့တရုတ်အာဏာပိုင်တွေပြောထားတဲ့အထက်မှာဘလို့လူမျိုးတွေကိုပြန်ဖို့မှလည်းဆိုတာအတိအကျမရှင်းလင်းသေးပါဘူးမွတ်စလင်ရောက်2000ကိုတစုတဝေးတည်းပြန်လွှဲပေးမယ်လို့တရုတ်ဘက်ကပြောလာနေတာဟာထူးခြားတဲ့အကြောင်းရှမ်းမြောက်ခြေစိုက်ပရိဒအဖွဲ့တချို့ကပြောရည်ကိုပြောပါတယ်တရုတ်ပြည်ထဲမှာလွတ်လွရင်အကြောင်းမျိုးမျိုးကြောင့်မြန်မာနိုင်ငံဘက်ပြန်လာခြင်းသူတွေကိုတရုတ်ဘက်ကလွှဲပြောင်းပေးတာမှာအများစုကဗမာရခိုင်ရှမ်းကချင်လူမျိုးတွေအများဆုံးဖြစ်ပါတယ်တရက်ကိုအယောက်150လောက်နေရပြန်ဖို့နေတာဖြစ်ပြီးပြီးခဲ့တဲ့6လအတွင်းအယောက်2000ကျော်ကိုနေရပြန်ဖို့ခဲ့ပါတယ်တရုတ်နိုင်ငံဟာကတ်ရောဂါအကြောင်းပြပြီးမြန်မာနဲ့နေဆက်ကုန်သွယ်ရေးကိုလိုသလိုထိန်းချုပ်ဖို့ကြိုးစားနေတယ်လို့မြန်မာကုန်သွယ်တွေကသူတို့အမြင်ကိုပြောပါတယ်ဒါအပြင်ဆီယနာသိမ်းပြီးတဲ့နောက်နေဆက်ကုံတွေရဲ့ကန့်သက်တွေဒူလာတာကြောင့်ဒါနိုင်ငံရေးဖိအားတစ်ခုဖြစ်ပေါ်ရှိတယ်လို့လဲကုံတွေတွေကယူဆကြပါတယ်ခင်ဗျာ